ရှိခိုင်ပြည်နယ်မောင်နှောခိုင်တောင်ပြိုလက်ဝဲမြို့ကဘင်္ဂလားဒေ့ရှ်နိုင်ငံသားလေးစီပြေဒုက္ခသည်တွေကိုကုညီရေးစခန်းတွေကိုအပြီးပိတ်သိမ်းလိုက်ပြီလို့လက်ဝကဦးစီးဌာနကတာဝန်ရှိသူတို့ကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲပြောင်းပေးဖို့နောက်ဆုံးကြံရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား28ဦးဟာစခန်းကနေထွက်ပြေးသွားခဲ့တဲ့နောက်အခုလိုပိတ်သိမ်းလိုက်တာလို့ပြောပါရယ်အပြည့်စုံကိုတော့ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်မောင်နှောခရိုင်တောင်မြို့လက်ဝဲမြို့မှာထိန်းသိမ်းထားတဲ့လေစီပြေဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုဒီနှစ်ဇွန်လကုန်ပိုင်းလောက်ကစတင်ပြီးမိခင်နိုင်ငံရင်းကိုလွှဲပြောင်းပေးခဲ့တာဒီဇင်ဘာလ2ရက်နေ့ကနောက်ဆုံးအကြိမ်အဖြစ်လေစီပြေဒုက္ခသည်48ယောက်ကိုလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။နောက်ဆုံးအကြိမ်လွှဲပြောင်းပြီးတဲ့နောက်ဒုက္ခသည်28ဦးကျန်ရှိကြောင်းစည်းရင်းထုတ်ပြန်ခဲ့ပေမဲ့အခုအခါမှာတော့စခန်းမှာလူမရှိတော့တာကြောင့်ပိတ်သိမ်းလိုက်ပြီဖြစ်ကြောင်းမောင်နှောခရိုင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဒုတိယပြည်ကြားရေးမှူးဦးစောနိုင်ကပြောပါတယ်
။ဟောကဲ့ခုကတော့ဗိုလ်ကြီးပဲရဒီတမ်းမမရှိတော့ဘူးဗျ။လက်ကောင်းရတော့ကုံတော့ရခင်ဗျ။သူကဦးတန့်ရှင်းနေပါကျွန်တော်တို့ဒီ IOM ကလာပြီးလုပ်ပေးတာရှိပါ။ကျွန်တော် UNC ရတော့သူရှင်းလင်းနေပါအကုန်လာလုပ်တာရှိပါ
။နောက်ဆုံးလွှဲပြောင်းမှုကျန်ရှိနေသူ28ဦးဟာကုညီရေးစခန်းကနေထွက်ပြေးသွားခဲ့တာဖြစ်တယ်လို့ဦးစောနိုင်ကအခုလိုပြောပါတယ
်။ဟိုလက်ခံမဲ့လက်မခံဘူးပေါ့နော်။ဒါမှအဲ့လိုမျိုးတွေရှိခဲ့တာပေါ့။ဒါပေမဲ့သူတို့ကလည်းမစောင့်နိုင်တော့ဘူးလေ။ရစရှောင်းလေးကြာလာပြီကိုကျွန်တော်6လကျော်လာပြီဒီကန့်နေမှာအဲသူတို့မစောင့်နိုင်တဲ့ခါကျတော့ဒါသူတို့ကတော့ပြေးမှာပဲစောင့်ဆန်းနေတဲ့ကာလပေါ့အဲစောင့်ဆန်းနေတဲ့ကာလမှာလည်းသူတို့ပြေးတော့ကြာလေ
ပေါတော့ခရိုင်တွင်းကဒေသခံဒီအနေနဲ့လဲဒီနေစီပြေးဒုက္ခတွေထွက်ပြေးသွားတဲ့အပေါ်လုံခြုံရေးအတွက်စိုးရိမ်စရာမရှိဘူးလို့လည်းဦးစောနိုင်ကဆက်ပြောပါတယ
်ဟောလုံခြုံရေးဘာမှစိုးရိမ်စရာမရှိဘူးကဒီသူတို့ပြေးတာလဲသူတို့သူဘက်တွေဘုဘက်ကိုလည်းပြေးတော့ပြီနော်ဘုဘက်ကိုရောက်တယ်ဆိုတော့ကျွန်တော်တင်ရအောင်ကျွန်တော်ဟုတ်သိကြရတယ်ပေါ့နော်ကျွန်တော်တို့ဖက်မှာတော့ဘာမှမရှိတော့ဘူးမရှိတော့တဲ့လုံဆောင်ရတယ်ဘာမှစုပ်ကြရတော့မရှိပါဘူ
းရှေးစီပြည်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုရခိုင်ပြည်နယ်မောင်နှောဒေသအနီးမှာ200ကျော်အေရဝတီတိုင်းဒေသကြီးဖျားပုံမြို့အနီးမှာ900ကျော်နဲ့တနင်္သာရီတိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်မှာ100ကျော်ကိုမြမရေတက်ကတွေ့ရှိခဲ့တာကနေစစ်ဆေးပြီးတဲ့နောက်မောင်နှောခရိုင်ကိုပို့ဆောင်ခဲ့တာဖြစ်ပါတယ်ဒီလိုဖန်ဆီးရပြီးတဲ့အထက်မှာရခိုင်ပြည်နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တို့လည်းပါဝင်ကြောင်းအစိုးရကတရားထုတ်ပြန်ခဲ့ပါတယ်။ဒီမှာအစိုးရအနေနဲ့တောင်ပြိုလက်ဝဲမြို့မှာကုညီရေးစခန်းတွေဖွင့်လှစ်ပြီးထိန်းသိမ်းထားတဲ့လေစီပြေဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်နိုင်ငံသားလို့အတည်ပြုလို့ရတဲ့ဒုက္ခသည်ပေါင်း989ယောက်ကိုဇွန်လကနေဒီဇင်ဘာလအထိ9ကြိမ်ခွဲပြီးပြန်လည်ပေးပို့ခဲ့တာလည်းဖြစ်ပါတယ်ရှင်။